ခုတော့တော်ဒရှင်လေးစောင့်မျှော်နေကြတဲ့စနေညတဲ့ဒီလိုက်စီစဉ်ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။စီစဉ်တင်ဆက်သူမအေးကနာကျော်နဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်စနေညတဲ့ဒီလိုက်စီစဉ်ကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။စနေညတော်ရဲ့လေလံရဲ့အစီအစဉ်ကကျေးဇူးပါတယ်။ကျမတို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့စောင့်ထိုင်အပ်တဲ့ကျုံ့ဝင်စည်းကမ်းတွေ။ဒီလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့နေရာမှာကိုကလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့သူတစ်ပါးကိုထိခိုက်စေလောက်မှန်အောင်လောက်အောင်လို့ဒီအမုန်းတရားစကားတွေပြောတာဒီကြားထဲမှာဘလို့စင်းရင်တိတိလေးကနေပြောကန့်တတ်ထားလဲ။ဘယ်ပိုင်းကိုကြော်လွန်သွားရင်ဒီရောက်ရင်းမှုမြောက်တယ်လဲဆိုတော့ဆွေးနွေးကြမှာဖြစ်ပါတယ်။ကျမဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလေလံပေါ်ရောက်နေကြပါပြီ။ကျမအခုဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့တယောက်ကလူခွင့်ရွှေနေကြီးဦးသိန်းတန်ဦးဖြစ်ပါတယ်။အင်္ဂလိပ်ဦးသိန်းတန်ဦးလေတိုင်းပေါ်ရောက်နေပြီဖြစ်ပါတယ်။နောက်ပြီးတော့ရင်းနှောင်းကဒီမြန်မာသတင်းသက်မက်ကဥက္ကဋ္ဌဖြစ်တဲ့ဦးမောင်မောင်မြင့်၊နော်ဝေးနိုင်ငံအခြေစိုက်မြန်မာရေးလေးလာတုံးတက်သူဦးမောင်မောင်မြင့်ကိုလည်းဖိတ်ခေါ်ထားပါတယ်။ပြီးတော့ဒီမြန်မာနိုင်ငံကဒီအမျိုးသမီးတက်ကြွလှုပ်ရှားသူ Triangle Women အဖွဲ့ကမက်ခင်လေးကိုလည်းဖိတ်ခေါ်ထားပါတယ်ရှင်။အားလုံးမင်္ဂလာပါနော်။ဟုတ်ကဲ့။ဒီလေလိုင်းမော်ကိုရောက်နေတဲ့ဒီပင်လယ်ချင်းနေမဲ့သူတွေကိုပဲကျမဒီအကြောင်းအရာနဲ့ပတ်သက်တဲ့ဒီပနာမမေးခွန်းလေးတစ်ခုမေးချင်ပါတယ်ရှင်။ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ဒီအမုန်းတရားပွားများစေတဲ့စကားရဲ့ hate speech ဆိုတာပေါ်မှာဘယ်လိုများနားလည်လက်ခံပါသလဲ။ဒီလူခွင့်ရေးရှင်းနေကြီးဦးသိန်းတောင်အရင်ဖြေကြားပေးပါရှင်
။ဟုတ်ကဲ့လွတ်လပ်စွာထုတ်ဖော်ပြောကြအောင်ဆိုတော့လူတွေရဲ့အပါခွေဥတွေကကြားထားပေးထားတဲ့ခွင့်ရေးဖြစ်ပါတယ်။ကအမောတရားဆိုတာကတော့အဲ့ဒါလိုတူတူတူတူဘာသာတူတူရှားမှာသမန်ကနေအကြီးကြီးနေပေါ်ပေါက်သမလို့ထားတဲ့စေတနာလေးပေါ်ပေါက်အောင်စူတူပုံစံတွေခါရီးရတယ်အမောတရားပဲဖြစ်ပါလေအဲ့ဒါဒီလက်ဆက်ထုတ်ပေါ်ပြဆောင်တဲ့အမောတရားဟာအရေးကြီးပြီးလို့ဆက်နေပါတယ်
ဟုတ်ကဲ့အဦးသိန်းဆောင်ဖြေစားပေးရကျေးဇူးတင်ပါတယ်ဟုတ်ကဲ့ဥမ္မောင်မင်းကိုမေးချင်ပါတယ်ဥမ္မောင်မင်းကဒီနိုင်ငံတကာဒီဟိုဒီလွတ်လပ်စွာပြောဆိုခွင့်အနေအထားတွေကိုလည်းမြင်နေကြားနေစောင့်ကြည့်နေတယ်ဆိုတော့ဒီနိုင်ငံတကာမှာဒီလွတ်လပ်စွာပြောဆိုခွင့်နဲ့အဲ့ဒီကနေတော့ကြော်လွန်ပြီးလွတ်လပ်စွာပြောရင်းနဲ့အမုန်းတရားဒီလှုံ့ဆော်တဲ့ဇာတ်ကြီးဖြစ်သွားတဲ့အခြေအနေမျိုးတွေမကြာခဏဖြစ်ပေါ်ကြလေးရှိပါလားရှင်တွေ့ရပါလား
ဟုတ်ပါတယ်ကျွန်တော်တို့ဒီနောက်နိုင်ငံမှာလည်းဒါတွေကတော့ဖြစ်ခုပါတယ်နော်ပြီးတော့နောက်နိုင်ငံဆိုတဲ့နေရာမှာအနည်းဆုံးအဖြစ်နော်ဝေနိုင်ငံကိုရှိမယ်ဆိုလို့ရှိရင်ဒီအဖွဲတစ်ဖွဲ့ကနေပေါ့နော်လူတူတူတယောက်ကနေပြီးတော့အမုန်းတရားတွေဒါလားပွားစီရင်းကနေပြီးတော့နောက်ဆုံးကျတော့သူကိုယ်တိုင်ကအဲ့ဒီအမုန်းတရားနောက်ကိုလိုက်သွားပြီးတော့ဒီလူငယ်ပေါင်း60ကျော်ဟာ64ယောက်လောက်ကိုဟာလူတယောက်ထဲကတက်ခဲ့တဲ့ဖြစ်ရမျိုးဖြစ်သွားခဲ့ပါတယ်အဲ့ဒါကတော့ဒီနိုင်ငံသားအနေဝင်လာတဲ့ဟာသူနိုင်ငံကူးတွေကိုသူတို့ကမုန်းကြီးရအနေနိုင်ငံကူးတွေကတော့အန္တရာယ်မဖြစ်ဘူးသို့တော့ဒီနိုင်ငံကူးတွေနိုင်ငံထဲကိုလာခြင်းဟာသက်ဆိုင်ရာအစိုးရနဲ့ဆိုင်တယ်တခါကနိုင်ငံရေးပါတီနဲ့ဆိုင်တယ်ဆိုပြီးတော့အဲ့ဒီနိုင်ငံရေးပါတီရဲ့လူငယ်အစည်းအဝေးမှာသွားပြီးတော့လူတက်တဲ့အတွက်ကြောင့်လူ60ကျော်တည်ခဲ့ရတာပါဆိုတော့ဒါရီကတော့ဒီအမုန်းစကားပြောခြင်းရဲ့ဒီနောက်ဆက်တွဲဖြစ်ရတယ်ပေါ့နော်ဒါပေမဲ့လို့ဒီဖြစ်ရကတော့ရှင်းတယ်ဘာကြောင့်လဲဆိုတော့သူကတော့ရာဇဝတ်မှုနဲ့တိုက်ရိုက်ကြည့်ကိုသက်ဆိုင်သွားတဲ့အတွက်ကြောင့်သူ့ကိုတော့ကျွန်တော်ရာဇဝတ်နီးနေတယ်ဒီရာဇဝတ်မှုတွေကိုတားဆီးတဲ့နီးနေပဲတရားဥပဒေရတဲ့သူ့ကိုရေးယူပြီးတော့ဟာဒီတက်ဒီထောင်ချလိုက်တဲ့အနေအထားဖြစ်ခဲ့ပါတယ်အဲဒုတော်လည်းပဲရှေ့ဥရောပကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်ဒီဆိုဗီယက်empire ပြုတ်ခွဲသွားပြီးနောက်ပိုင်းကျတော့ဟလာဒီအရှေ့ဥရောပနိုင်ငံတွေမှာလည်းနိုင်ငံတော်များများဒီမိုကရေစီနိုင်ငံတွေဖြစ်လာတယ်။သို့တော်လည်းပဲအဲ့ဒီနိုင်ငံတွေကစာအုပ်ပိုင်းမှာဆင်းရဲတယ်။အစိုးရတည်တရားအားနည်းတယ်။ဒီနိုင်ငံရေးအင်အားမှာလည်းပဲအခက်နဲ့တစ်ခက်ကအားပြန်နေတဲ့အနေအထားမှာကျတော့ဒီတချို့လူတွေကဘယ်လိုလုပ်တယ်ဆိုတော့လူမျိုးရင်းနဲ့အမျိုးသားရင်းကိုဟလာခြေတန်းတင်ပြီးတော့သူတို့လူတွေကိုစီးအောင်စီးအောင်တဲ့အခါကျတော့ဥပမာယူဂိုစလာဗီးယားကိုကြည့်မယ်ဆိုလို့ရှိရင်ယူဂိုစလာဗီးယားနိုင်ငံမှာဟလာဒီလူမျိုးမတူတဲ့လူတွေအဲ့တော့ဘာသာမတူတဲ့လူတွေဖွဲ့စည်းထားတာနောက်ဆုံးကျတော့ဒီအမုန်းတရားရဲ့အကျိုးဆက်ကြောင့်ယူဂိုစလာဗီးယားနိုင်ငံမှာပြည်သူစစ်ဖြစ်ပြီးတော့ယူဂိုစလာဗီးယားနိုင်ငံပြိုကွဲသွားတာလည်းဖတ်တင်ခဲ့တယ်ဆိုတော့ဒါတွေကတော့အကျိုးဆက်တွေပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဦးမောင်မင်းကဒါနိုင်ငံတကာအခြေအနေနဲ့ဟိုနှိုင်းရှင်ပြီးပြောသွားတာပါဟိုမက်ခင်လေးရှိပါလားနေလိုက်မပါမက်ခင်လေးကိုမေးချင်ပါတယ်
ဟုတ်ကဲ့ပါ
ဟုတ်ကဲ့ပါမက်ခင်လေးမြန်မာနိုင်ငံမှာကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မရှိပါဘူးဒါပေမဲ့အခုတလောဒီဟိုလေလိုင်းမှမှလည်းကြားရတဲ့အပြင်မှာလည်းတွေ့နေရတာမြန်မာနိုင်ငံမှာဒီအမုန်းတရားပွားများစီတဲ့ဇာတ်တွေကို Facebook ပေါ်မှာလည်းတင်းတင်းကျပ်ကျပ်ပြောလာကြတယ်အပြင်မှာလည်းဟိုတိုက်ရိုက်ပြောဆိုတာမျိုးတွေတွေ့လာရတာများပါတယ်ရှင်အဲ့ဒါဘလို့အခြေအနေတွေကြောင့်အခုလိုမျိုးဒီလိုအမုန်းစကားပေါ်ပေါ်တင်းတင်းပြောဆိုရဲလာကြတဲ့အခြေအနေဖြစ်လာကြတာပါလဲဘလို့တုံ့တက်မိပါလဲ
ဟိုအဓိကကတော့ပေါ့နော်ကျမတို့နိုင်ငံကြီးအပြောင်းအလဲမှာလူကြီးအရင်အထက်ပို့ပြီးတော့ဒီ freedom of expression ကိုပို့ရလာတယ်ပေါ့နော်အဲ့ခါမှာပြောရင်းပြောရင်းနဲ့ကျမတို့ freedom of expression ဆိုတဲ့လမ်းကနေကျော်ပြီးတော့မှအမုန်းတရားပေါ့နော်အမုန်းစကားတွေအမုန်းစကားတွေဆိုတဲ့အခါမှာလည်းကျမတို့ကပြောတယ်ဆရာဦးသိန်းတန်းပြောတယ်လို့လူတို့တစုဘာသာတစ်ခုကိုမုန်းအောင်ဒီလိုမျိုးအနေရှိအောင်ပြောရုံနဲ့မကဘူးကျမကတော့တူးချင်းပေါ်မှာပေါ့နော်အခြားတူးကိုအနေဖြစ်စေတဲ့အမုန်းစကားနဲ့ကအနေရှိတဲ့စကားပေါ့နော်ဆိုဒီလူတက်ကိုအနေရောက်အောင်ပြောတဲ့စကားထိပါဟိုစီးပေါင်ကြော်လာရည်ကိုအများကြီးတွေ့ရပါတယ်အဓိကတော့ကျမတို့ရဲ့ဒီလူတွေရဲ့အခြေခံဒီလူတွေရဲ့အဓိကအားနည်းချက်ကလည်းပညာရေးကအားနည်းတယ်ဘယ်ဟာကဘယ်လောက်ထိလွတ်လပ်စွာပြောဆိုခွင့်ရှိပြီးတော့ဘယ်ဟာလွတ်လပ်စွာဆဲဆိုခွင့်အထိပါကျမတို့ခုနောက်ပိုင်းမှာဖြစ်လာတဲ့အခါကျတော့ Facebook မှာပဲဖြစ်တချို့တော့ဘာသာဒီကောင်းဆောင်တွေကနေပြီးတော့လူတို့နဲ့အခြားပြည်သူနဲ့ပြောဆိုရတဲ့အခါမှာပဲဖြစ်ဖြစ်လက်လုံးစပယ်ပြောဆိုရတဲ့ဟာတွေကအစ်တမ်းမှစိတ်ကြည်စရာကောင်းတဲ့အနေအထားကိုရောက်သွားတာတွေ့ရပါတယ်ရှင
်ဟုတ်ကဲ့ရှင်ဟိုမန်ခင်လည်းပြောသွားလို့လူတဦးတယောက်ကိုတိုက်ရိုက်ဟိုချိန်ချောက်တယ်ဆိုတာမျိုးပေါ့နော်အဲ့ဒါနဲ့ဆက်ဆက်ပြီးဒီနိုင်ငံတကာအဖြစ်လေးကိုလည်းပြင်ပြပေးကြပါလေဟိုဒီနေ့မနေ့ပဲဒီ web ဒီ Facebook ပေါ်မှာတွေ့လိုက်ရတာတခုက writer သတင်းဌာနကိုသတင်းရောင်းစားတဲ့အင်တင်ရွာသားဆိုပြောပြီးအမျိုးသားတဦးရဲ့ဓာတ်ပုံအင်တာနက်မှာပြန်နေရတွေ့ရပါတယ်အဲ့ဒါဟိုတချို့တွေကအဲ့ဒီ post ကို share တယ်နောက်ပြီးတော့ဒီလူကိုတက်ရမယ်ဆိုတာမျိုးရေးထားတဲ့ကြည့်ရှိပါတယ်အဲ့လိုမျိုးဒီတကယ်လို့အဲ့ဒီလူကရှိခဲ့တယ်အဲ့လူအမှန်ဖြစ်တယ်ဆိုရင်နောက်မှအဲ့ဒီလူမျိုးလူရဲ့ရုပ်နဲ့အဲ့ဒီလူမျိုးဒီလူကိုတက်ရမယ်ဆိုပြီးတိတိကျကျပြောတာမျိုးကဒီ American ပြည်အောင်စုမှာဆိုရင်တော့ဒါဟိုရာဇဝတ်မှုမြောက်ပြီးတော့ဒါလွတ်လပ်စွာထုတ်ဖော်ခွင့်မဟုတ်ဘဲနဲ့တိုက်ရိုက်လူတစ်ပါးကိုချိန်ညောက်ပြီးတော့ဒီတက်ဖြတ်ဖို့ဟိုအကြံပေးချက်ဖြစ်တဲ့အတွက်ကြောင့်မို့သူ့ကိုအရေးယူလို့ရပါတယ်ဟိုလောလောဆယ်တကယ်တမ်းလည်းအရေးယူထားတဲ့ဟိုဖြစ်ရက်တွေအမေရိကန်ပြည်အောင်စုမှာရှိပါတယ်ဒါပေမဲ့တကယ်တမ်းပြောရမယ်ဆိုတော့အမေရိကန်ပြည်အောင်စုကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်၁အရာကိုဒီလွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးထားတယ်ဒါကြောင့်မလို့ခုနကတော့အမုန်းတရားပွားများအောင်လို့ပြောတယ်ဟောပြောမှုတွေတော့မှသူကတားဆီးလို့မရဘူးဒါပေမဲ့တကယ်တမ်းကျတော့လူတဦးတစ်ယောက်ဒါမှလူမျိုးစုတစ်ခုကိုတိတိပပချင်းချောက်လာပြီးမကြောက်ရင်လည်းဟိုအနေမလွဲမသေးချက်ချင်းဖြစ်နေတဲ့အခြေအနေဆိုရင်တော့လွတ်လပ်စွာပြောဆိုခွင့်ဥပဒေကလည်းအဲ့ဒါအကောင်မပေးနိုင်တော့ပါဘူးတခြားသက်ဆိုင်ရာပြင်းထန်တွေနဲ့အရေးယူနိုင်တာဖြစ်ပါတယ်အခုလောလောဆယ်ကျမဒီလေလိုင်းပေါ်ရောက်နေတဲ့သောတာရှင်တွေကိုအရင်အချိန်ပေးပြီးတော့တချို့သောတာရှင်တွေရေးထားတဲ့စာလေးတွေကိုလည်းဒီပြန်လိုက်ဆွေးနွေးပေးရသောတာရှင်တွေကိုမေးပေးချင်ပါတယ်ဆိုတော့အခုလေလိုင်းပေါ်မှာရောက်နေတဲ့သောတာရှင်တယောက်ကိုခေါ်ချင်ပါတယ်ရှင်အဲသောတာရှင်မန္တလေးကသောတာရှင်ဦးတန်းအောင်လေလိုင်းပေါ်မှာရှိပါလားရှင
်ဟုတ်ကဲ့ရှိပါဆရာမင်္ဂလာပ
ါဦးတန်းအောင်မင်္ဂလာပါရှင်ဦးတန်းအောင်ဗမာဆွေးနွေးချင်ပါလေဟိုကျမတို့ဒီပြန်လိုက်ဆွေးနွေးပေးရတူတွေလည်းလေလိုင်းပေါ်မှာရှိပါတယ်မေးချင်ပါတယ်မေးလိုက်ပါဘယ
်ပြောရဲဆိုတာကဒီဥပဒေကမထိရောက်လို့ပါခင်ဗျဥပဒေကတိတိယောက်ယောက်ဒီအမုန်းတရားပြောနေလူတွေကိုဥပဒေကတိတိယောက်ယောက်အရေးကြီးလို့ပါခင်ဗျဥသိမ့်တွေလက်ထက်တော့လည်းဥသိမ့်တွေပြောတော့လည်းနောက်ကမှလက်မယ်ရှိပါတယ်ဆိုပြောသွားပါတယ်အခုဒီအခုလက်ထက်မှာလည်းဒီလိုအမုန်းတရားကိုပြောသွားတဲ့ဟာလေပေါ်တယ်ပြောတယ်ဟိုကဥပဒေဆုံးတာကိုဟိုအာဇာနည်ကောင်းကြောက်လို့ယူဆပါလို့ဆိုတော့ဥညေဝင်းနဲ့ဥလားဆွေတို့ဒါကိုအမုန်းတရားကိုသူတို့ပွားနေတာပါဒါသူတို့တရားဝင်ကိုင်းဟလာဟိုသမင်းဝောင်းကိုစားထားပါဆိုလေဒီကိစ္စမှာလည်းသူတို့ပါဝင်ရတယ်အနောက်ဘက်မှာသူတို့အုပ်စုလိုက်ရှိတယ်ဟို၄ယောက်နေတရားရုံးမှာလာကြတဲ့လူတွေကိုအရင်ယူအောင်သူတို့အုပ်စုလိုက်ပါအရင်ယူအောင်မှာလည်းဆင်းမှာပါပါနောက်တင်းတောက်တယ်ဆိုတာဒီဒီရခိုင်တင်းဌာနဆိုတာဒီမြန်မာပြည်မှာရှိတဲ့တင်းတောက်တွေဟာပြပောက်ကိုပို့လို့တာအမှန်တရားကိုပေါ်ပေါက်တာပါသူတို့ဒီချင်းပြည်နယ်မှာဖြစ်တယ်ဖြစ်ပွဲတွေဖြစ်တယ်မြောက်ပိုင်းမှာဖြစ်တယ်ဒါတင်းတောက်တွေကိုသူတို့ဆွဲထည့်နေတာပဲကျောင်းထဲကတော့တင်းကိုလည်းအမှန်ပေါ်ထုတ်လို့မရအပေါ်ထုတ်ရင်လည်းဒါသူကဒါနိုင်ငံတော်ဒါဟိုဘယ်လိုတော့မှသူအမှန်တရားကိုပေါ်ထုတ်တယ်ဆိုတော့အရေးယူခံရတယ်နော်အဲ့တော့ဥယျာဉ်ကအမှန်တကယ်ဟိုခိတိရောက်ရောက်အရေးယူပါမှာဒီဥလားဆွေဥနေဝင်းတို့ဟာလားဒီဝိဒူတို့သူတရားဝင်ချင်းချောင်းနေတာပဲလေသူတို့တရားဝင်ချင်းချောင်းနေဥယျာဉ်ကဘာလို့သူတို့ကြည့်နေတာတော့အဲ့တော့ကြည့်တယ်ဆိုရင်ဟုတ်ကဲ့
ဟုတ်ကဲ့ဦးနေဝင်ဦးတန်းအောင်ဆွေးနွေးသွားတဲ့အချက်ကဒီမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်ဒီတင်းအဖွဲ့အစည်းတွေကိုတော့ကန့်တမှုတွေထားထားပြီးတော့ဒီမုံတရားပွားများစေတဲ့သူတွေကိုတော့အရေးမယူဘူးဒီကိစ္စဘာကြောင့်လဲဆိုတာသိချင်ပါတယ်လို့မေးပါတယ်ဒီတော်ရရှင်ကဆိုတော့ဟိုဦးသိန်းတန်းကိုဖြေကြားပေးနိုင်ပါလားရှင်
ကျေးဇူးပါဒီမှာဒီလိုလေးဒီကိစ္စဒါကိုင်းနေတဲ့အတူတူပါပဲရှင်နေနေတယ်ဒါပြန်လာတော့
ဒီဥပဒေကကျွန်တော်ကြီးကနာရီဒီတောင်ပြောတယ်နော်ဥပဒေကလက်လက်ဆက်ဖို့ပြောကြားခွင့်ပါလေအထင်ကြီးကျိုးလို့မရဘူးဒီဟာကိုဒီတဲ့ဥပဒေနဲ့မြားရီဒီကျိုးမှာပြဋ္ဌာန်းထားတဲ့ဥပဒေကိုမသိကြတဲ့ဟာမျိုးရှိရတော့ဒီကျိုးပြနဲ့ကြည့်ရတော့ဒီတတ်တယ်ဆိုတာဆက်ကြည့်မှာရက်စက်ဥမဒိမ့်မှာသင်္ကာစားတော့ပြဋ္ဌာန်းတာအဲ့တော့ဒီတတ်တာကိုဒီအားပေးလို့မရအားပေးလို့ရှိရင်ကျတော့ခုနစိတ်ကြီးဒီစိတ်ကြီးကျန်တဲ့ဘုရား354ရဲ့ဒီတော့တိုက်တယ်ပါနည်းအဲ့အမျိုးပြောနေတာဟုတ်တယ်လက်ကైကြည့်နေရတဲ့အနေအထားမျိုးပေါ့နော်။ဒါကကျွန်တော်မြင်တာကတော့ဟိုဒီအကျဉ်းချက်ဆက်တာဖြစ်လို့ပြန်ချုပ်နေ။ကျွန်တော်ကဒီဥပဒေကိုမတုံ့ပြန်နေရ။ဟိုခုနေချင်းခုချင်းနာကြည့်ရတယ်ဆိုတာဒီအစိုးရကအဲ့နောက်ကလူတွေကြောက်နေနေလေကလားပေါ့နော်။ဒီလောက်ခိုင်းနေပြီဖြစ်ဆက်တဲ့လူတွေကသမာဓိစိုးရိမ်တာဆိုတာဒီကြောက်ရတဲ့ဘာနာဆိုတာဘာမှမဟုတ်ပါဘူး။ဒါမြင်တာဟိုရာအောင်းလန်းစရာကိုကြောက်တယ်။ဒီလိုကြည့်နေတာဖြစ်နေတယ်
ဟုတ်ကဲ့ဟိုဒါဦးတိန်တန်းဖြေကြပေးတာဦးတက်အောင်ဒီလိုချင်တဲ့ဖြေရပါပြီเนาะဒီမှာနောက်တော်ရရှင်ပြေကိုဖိတ်ခေါ်ကြပါရဲ့အဲ့တော်ရရှင်ကတော့ကန်တကီပြည်နယ်မှာကျန်းစာဘာသာရေးပညာရဲ့ကိုပါရီဘာဂူဘွဲယူဖို့လေ့လာနေသူဖြစ်ပါတယ်ဆရာဒေးဗစ်မိုးအွန်လေးလိုင်းပေါ်မှာရှိပါလားရှင
်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဝင်ရောက်ပြီးဆွေးနွေးနိုင်ပါရဲ့မိကွန်းနေလဲမေးမြန်းထိုင်ပါရဲ့ရှင
်ဟုတ်ကဲ့ပါအာကျွန်တော်တို့ဒီမြန်မာပြည်မှာတော့ဒီကဲတဲ့ဒီအချိန်ဒီမှာတော့ကျွန်တော်အစိုးရလက်ထက်မှာဒီအခါကျတော့ကျွန်တော်တို့လလစွာပြောဆိုရှင်နေနဲ့ကျွန်တော်တို့တောင်းယူမှုအများကြီးရှိခဲ့တယ်ဒါပေမဲ့ခုနောက်ပိုင်းကျွန်တော်ဒီတော့အောင်ဆန်းစုကြည်တို့အစိုးရဆက်လာတဲ့ခါမှာတော့ကျွန်တော်တို့ဘယ်သူမှမစိုးလွန်လလစိမုတ်ကြီးစစ်မှာတော့သူရမယ်ဆိုတော့ကျွန်တော်စိတ်ကတည်းကရှိလာတော့ကျွန်တော်အချိန်တော့တချို့လူကြီးကအဲ့ဒီဟာကိုကျွန်တော်အလွဲသုံးတယ်လို့ပဲမြင်ပါတယ်အဲဒါကြောင့်ခုဒီဒီမိုကရေစီစစ်မှာပြတော်မှကျွန်တော်ရေးယူမှာမဟုတ်ဘူးဆိုပြီးတော့မှခုကအာမြောက်နယ်အာမလာမစတဲ့ကျန်းလေးဥပုန်နေတဲ့ခေတ်ကမှာရောတို့ဟာလလလလအာပြောဆိုပန်ခွတ်အာရှိရဆိုတဲ့ဟာကြီးပေါ်လာကြတာပေါ့နော်ကျွန်တော်ထင်တော့ဒီလလဆိုပြောဆိုပန်ခွတ်တို့ပြောတဲ့ခါမှာဒီဘယ်လိုပြောမလဲတစ်ဖက်ကဒီလူကြီးရဲ့ဘယ်လိုပြောမလဲအာစစ်ဖာကြီးနာစေမဲ့ယာရီကိုကျွန်တော်လလလလပြောဆိုတာမဟုတ်ပဲနဲ့ကျွန်တော်ဖန်ကန်တဲ့အရာကိုကျွန်တော်အာပြောဆိုဖို့ပဲစပါတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့လွတ်လွတ်လပ်လပ်ပြောဆိုခွင့်မှာမှန်ကန်တဲ့အရာပဲပြောဆိုရမယ်ပေါ့နော်ဟိုအဓိကကတော့ကိုပြောတဲ့စကားပေါ်မှာတာဝန်ယူမှုရှိရမယ်မှန်ကန်တဲ့စကားကိုပြောဆိုပါဒါဆိုတော့ပြတ်တာမရှိနိုင်ဘူးလို့ဒီတော့ရှင်ဒီဒေးဗစ်မိုးဝင်ပြီးတော့ဆွေးနွေးသွားတာဖြစ်ပါတယ်ကျွန်မကတဆွတ်ဖဲပဲကျွန်မတို့စီကိုစာရေးပြီးတော့ပို့လာတယ်အဲတော့ရှင်မောင်တက်တာအမေရိကန်ပြည်ထောင်စုကပါသူ့ရဲ့စာလေးကိုဖတ်ပြပေးခြင်းပါတယ်အာကိုအောင်အောင်ဖတ်ပြပါရှင်
ဒီမိုကရေစီစနစ်ရဲ့အခြေခံစံနှုန်းလေးဖြစ်တဲ့လွတ်လပ်စွာပြောဆိုရေးသားစီတန်းလှည့်လည်ဟောပြောခွင့်ရှိရမယ်ဆိုတာဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံတိုင်းကလက်ခံထားကြပြီးဖြစ်ပါတယ်။ဒီလိုစံနှုန်းတွေရှိတာကြောင့်ပြည်သူတွေဟာအစိုးရနဲ့တကွရွေးချယ်တင်မြှောက်တဲ့ကိုယ်စားလှယ်တွေအားလုံးကိုပါအပြန်အလှန်ထိန်းချုပ်နိုင်ခွင့်ရကြတဲ့အတွက်တိုင်းပြည်တည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးတရားဥပဒေစိုးမိုးရေးနဲ့လူ့အဖွဲ့အစည်းတစ်ခုလုံးအတွက်အလွန်အကျိုးရှိတယ်ဆိုတာငြင်းလို့မရနိုင်ပါဘူး။ဒါပေမဲ့လည်းပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအခိုင်အမာအကောက်အွယ်ပေးထားတဲ့ဒီမိုကရေစီရင့်ကျက်တဲ့နိုင်ငံတွေနဲ့ကျွန်တော်တို့လိုအသွေးကူးပေါင်းရေးကိုခက်ခက်ခဲခဲလှုပ်ဆောင်နေရတဲ့နိုင်ငံတွေရဲ့အခြေခံလွတ်လပ်ခွင့်တွေအပေါ်ကန့်သက်ချက်တွေကတော့ကွာခြားနေနိုင်တယ်လို့ယူဆမိပါတယ်။ဒီမိုကရေစီရင့်ကျက်နေတဲ့နိုင်ငံတွေမှာအစိုးရတစ်ခုရဲ့ရှိပြီးပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအကောက်အွယ်ပေးထားတဲ့အခိုင်အမာတဲ့အခြေခံဥပဒေလည်းရှိပါတယ်။ကျွန်တော်တို့နိုင်ငံမှာတော့အယက်သားအစိုးရနဲ့စစ်အစိုးရဆိုပြီးတော့အစိုးရနှစ်မျိုးရှိတဲ့အပြင်ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအပြည့်အဝအကာအကွယ်ပေးထားတဲ့အခြေခံဥပဒေလည်းမရှိပါဘူး။ဒါပြင်လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းတွေကလည်းမှုလို့ပေါက်နေပါတယ်။ဒီမိုကရေစီရင့်ကျက်နေပါတယ်ဆိုတဲ့နိုင်ငံတွေမှာတော့လူမျိုးရေးဘာသာရေးပြည်ပခါတွေဖြစ်ပွားစေနိုင်တဲ့ခွဲထွက်ရေးကိုအားပေးစေနိုင်တဲ့ယုံရင်းကျန်းလဲစွာဆဲဆုံနိုင်တဲ့ပြောဆိုရေးသားစုဝေးဟောပြောခွင့်တွေကိုကန့်သက်ထားပါတယ်။ကျွန်တော်တို့နိုင်ငံမှာကအစိုးရရည်တည်နေရတဲ့အခြေအနေအခြေခံဥပဒေရဲ့အားနည်းချက်နဲ့တိုက်ပြည်ရဲ့ပကတိအခြေအနေအမှန်တွေကိုလေ့လျွှတ်ပြီးပြောဆိုရေးသားနေရာတွေဟာပြည်ပညာဉာဏ်ရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီပြည်ပြင်ကြောင်းလေးရဲ့အတွက်အလွန်အမြဲရှိနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်
။ဟုတ်ကဲ့ဒါကအမေရိကန်ပြည်အောင်စိုးရသောရရှင်မောင်တက်တနာအစာရေးပြီးတော့ပေးဖို့ပြောဆွေးနွေးလာတာဖြစ်ပါတယ်။ဒီမှာမောင်တက်တနာကိုကျွန်မကပဲဒီတချောင်းကိုပြန်ပြီးတော့ဖြည့်ရှင်းပြပါတယ်ရှင်။ तू ကဒီမိုကရေစီရင့်ကျက်ပါတယ်ဆိုတဲ့နိုင်ငံမှာတော့မာလူမျိုးဘာသာရေးပြည်ပခါဖြစ်ပွားစေနိုင်တဲ့ဒီခွဲထွက်ရေးကိုအားပေးစေနိုင်တဲ့ရုံရင်းကျန်းတဲ့စွာဆဲဆိုနိုင်တဲ့ပြောဆိုရေးသားစုဝေးဟောပြောခွင့်တွေကိုကန့်သက်ထားတယ်လို့ဆိုပါတယ်။ဟုတ်ကဲ့ဟိုအမေရိကန်ပြည်အောင်စိုးနဲ့ရှင်ပြောရမယ်ဆိုတော့အမေရိကန်ပြည်အောင်စိုးမှာကဒီလွတ်လပ်စွာပြောဆိုခွင့်ကိုလုံးဝကန့်သက် က်ထားတာမဟုတ်ဘဲနဲ့ခုနကပြောခဲ့ပြီးသလိုပဲကိုပြောလိုက်တဲ့စကားကသူတပားကိုအန်ဒီမလွဲမသိဖြစ်စဉ်ဖြစ်စီမယ်ဆိုရင်တော့ဒါကိုသူ့ကိုပြစ်မှုတခြားပြစ်မှုဆိုင်ရာဥပဒေတွေနဲ့အရေးယူတာဖြစ်ပါတယ်သူကလွတ်လပ်စွာပြောဆိုခွင့်ကိုတော့ကန့်သတ်လိုက်တာမဟုတ်ပါဘူးเนาะဒီမှာတော့အရှင်ကဒီမြန်မာနိုင်ငံလိုမျိုးဒီအတွင်ကူပြောင်းစားနိုင်ငံတစ်ခုအနေနဲ့အခြေခံဥပဒေအားနည်းချက်တွေလည်းရှိနေဆိုရင်တိုင်းပြည်ရဲ့ပဲကတိအခြေအနေမှန်ကိုလှစ်လျူရှုပြီးပြောဆိုရေးသားနေတာတွေကိုဟိုပြည်တိုင်းရေးသားနေတာအတိုင်းပြည်ဖုံပြတိုးတက်ရေးအတွက်အနေနဲ့ရှိနိုင်ပါတယ်လို့ရေးထားတယ်။ဒါဆိုလို့သူနဲ့ဆက်ဆက်ပြီးစဉ်းစားမိတာမှာကျမတို့ဒီ VOA မြန်မာပိုင်းကထုတ်လွှင့်တဲ့သတင်းမျိုးတွေပေါ့လေ။ဟိုတော်ရရှိနေတော်တော်လာရေးကြတာရှိပါတယ်။ဒီလိုသတင်းမျိုးကတော့ဒီအတွင်ကူပြောင်းစားအတိုင်းပြည်အတွက်အနေနဲ့ဖြစ်စေနိုင်တဲ့ဒီလိုဒီလိုဒီတပ်ဖြတ်မှုတွေရှိတယ်ဒီတပ်မတော်ကတပ်ဖြတ်မှုတွေရှိတယ်ဆိုတဲ့သတင်းမျိုးတွေကိုသတင်းထွက်လာရင်တော့မှဒီသတင်းတွေကိုနိုင်ငံတော်ပြုပြင်တောင်းလေးရေးအထောက်အကူဖြစ်စေတဲ့ဘက်ကတွေးပြီးတော့မထုတ်သင့်ဘူးဆိုတာမျိုးတွေရှိပါတယ်အဲ့လိုမျိုးသတင်းအမှန်ကိုနိုင်ငံတော်ရဲ့ပြုပြင်တောင်းလေးရေးတုံတရားများထိခိုက်သွားမလားဆိုပြီးတော့အမှောင်ချထားလို့ရနိုင်မှာမလားဥပမာရင်ဘယ်လိုသုံးသပ်ပါလဲရှင
်ဟုတ်မထင်ပါဘူးခင်ဗျာဒီအနည်းဆုံးဥပမာကိုကြည့်မယ်ဆိုလို့ရှိရင်အခုအဲ့တော့တော့ဆယ်ကျွန်တော်တို့အင်တာနက်မှာပဲဖြစ်ဖြစ်နိုင်ငံတကာသတင်းလောကမှာပဲဖြစ်ဖြစ်ဒီအကြမ်းများနေတဲ့ဒီလူ၁၀ယောက်ကိုတပ်ပြီးတော့တကင်းနဲ့ပြုတ်တဲ့ကိစ္စပါအဲ့ဒီကိစ္စကတကယ်တမ်းပြောမယ်ဆိုလို့ရှိရင်ဆော့ပိုင်းတွေကဖြစ်ဖြစ်နေဆိုတော့သက်ဆိုင်သူတွေတီးကြပါတယ်တီးကြပါလိမ့်မယ်အဲသို့တော်လည်းပဲဒါကိုတို့တားဆီးဖို့ကြိုးစားတယ်တားဆီးဖို့ကြိုးစားပြီးမယ်နောက်ဆုံးကျတော့ဒီသတင်းကပေါ်လာတာပါပဲအကျိုးဆက်အားဖြင့်တော့ဒီသတင်းကိုအမှန်တကယ်အဲ့တော့ဒီလူမှုရှိကိုအမှန်တကယ်ရောက်အောင်ဒီကြိုးပမ်းခဲ့တဲ့သတင်းတော့တယောက်အာဒီကေဟိုဆက်ဆပ်ဖို့ကောမျိုးနဲ့အဖမ်းခံရတာပဲအဖက်တင်ပါလေသို့တော့ဒီတိမျိုးဟာတကယ်တမ်းမောင်ချလို့မရဘူးမောင်ချရမယ်မရတဲ့နောက်ပိုင်းမှာအဲ့တော့ထွက်လာပြီဆိုလို့ရှိရင်ဒီတိထွက်လာပြီဆိုလို့ရှိရင်အရင်ဆုံးနာမည်ပြတ်တာအစိုးရပဲဖြစ်ပါတယ်နောက်ပြီးတော့ဆက်ဆံတဲ့လုံလုံရေးအဖွဲ့ကြီးနော်စစ်တပ်လိုလည်းစစ်တပ်အဲ့ဒီအဖွဲ့ကြီးပဲနိုင်ဒီနာမည်ပြတ်တာရှိပါတယ်အဲ့ဒီစားဆောပိုင်းလေးကဒါတွေကိုပြုဝင်နေနေနဲ့အဲ့တော့ဒါကဘာကြောင့်ဖြစ်တာလဲဆိုတော့ကြည့်ပြီးတော့ကျူးလွန်လို့ဟာရသရှင်လည်းရသအရောက်ဆုံးရွေးဝန်ထမ်းဖြစ်ရင်လည်းစစ်သားတွေရဲ့ရဲစုတို့လည်းပဲသူတို့ဥပဒေအရရင်းယူခဲ့မယ်ပုံမှန်လည်းမြင်မြင်သာသာဒီထင်သာမြင်သာဖြစ်အောင်စောရရဆောင်ရွက်ခဲ့မယ်ဆိုလို့ရှိလို့ရှိရင်အစိုးရနာမည်ပြတာလည်းမဖြစ်နိုင်ဘူးအချိန်တော့မှတရားဥပဒေစုမှုရေးအပေါ်လူတွေအမြင်မှားတာလည်းမဖြစ်နိုင်တော့ပါဘူးအခုကတော့ပြောမယ်ဆိုလို့ရှိရင်ဒီလူသားမှုကိုဆက်ပြီးရေးယူတဲ့ကိစ္စမှာဒီတရားဥပဒေဘက်ကတာဝန်ရှိတဲ့လူတွေကဒီလူမျိုးရေးအမုန်းသိမ်းနဲ့ဟာဒီတရားဥပဒေတိုင်းခင်မြောက်ဖို့ပါဆောင်ရွက်နိုင်ပါမလားဆိုတဲ့ပန်ရရလူတွေမှာရှိနေသေးပါနိုင်ငံတကာမှာလည်းဒီတိုင်းပဲကျွန်တော်တို့မြန်မာနိုင်ငံထဲမှာလည်းပဲဒီတိုင်းဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ဥမ္မောင်မြင့်ကျေးဇူးတင်ပါတယ်ဒီမှာမက်ခင်လေးကိုတစ်ခုမေးချင်ပါတယ်ရှင်ဟိုမက်ခင်လေးတို့ဒီနေရီပိုင်းတွေတွားပြီးတော့တွေ့နေရတဲ့အတိုင်းဝိုင်းတွေ့မှာပေါ့နော်ဒီလွတ်လပ်စွာပြောဆိုခွင့်ကိုဒီအမှန်တကယ်ဒီမြန်မာလူတို့ကလိုချင်လားနောက်ပြီးတော့ကြတော့ဒီအမုန်းစကားပွားများစေတဲ့ဇာတ်ကားတွေပြောနေတာတွေကိုတို့ကဒါဒီအမုန်းစကားပွားများစေတဲ့ဇာတ်ကားမျိုးတွေဖြစ်စေတယ်မလို့တင်ဘူးဆိုတဲ့အခြေခံဒီလူခွေရင်နဲ့ပတ်သက်ပြီးတော့အတိအမြင်ဘလောက်လိုချာတက်ဆွမှုရှိပါလဲရှင
်အဲ့ဒါကတော့ကျွန်မထင်တယ်အင်တန်မှနေပါလိမ့်မယ်ဥမာလူတွေကလွတ်လပ်စွာပြောဆိုခွင့်တော့လိုချင်တယ်ဆိုတော့ကိစ္စဆက်မရခဲ့တော့သူတို့လိုချင်တယ်အစိုးရကိုလည်းဝေဖန်ချင်တယ်လက်ဖက်ရည်ဆိုင်မှာဆိုတော့ဒီလိုပဲလွတ်လပ်နဲ့အရင်ကတော့ကိုယ်နောက်ကျောင်းမှာဘာလို့ထိုင်နေလဲကြည့်ကြမလို့ပဲသူတို့စိတ်အေးနဲ့ပြောနိုင်တယ်ဒါကိုသူတို့အရင်သဘောကျတယ်ဒါပေမဲ့အဲ့ဒါတဆင်းတက်လို့ခုနအမုန်းတရားကိုပွားများစေတဲ့စကားကြီးမပြောတဲ့ဆိုတာကတော့တတိထားမိရဲ့ဆင်ခြင်မိတဲ့သူကအဲနည်းကောင်းသူနည်းလိမ့်မယ်လို့ကျွန်မထင်တယ်အထူးသဖြင့်တော့ကျွန်တော်တို့အခြေခံမှာရှိတဲ့ဒီသူများစုကကြတော့ဒါကမုန်းစကားလားဆိုတာမသိတာရဲ့ကျွန်တော်တို့ဒီအများစုမှာဖြစ်နေတယ်ကျွန်တော်တို့တန်းကြည့်တဲ့ပြဿနာကကြတော့ဒီလူကြီးဘာသာရေးနဲ့ဆက်သက်ပြီးလို့ရှင်ပေးူးပေးပါဒါနဲ့မကောင်းဘူးဆိုရဲအမြင်နဲ့အခြေခံပါတွေကရိုးစွဲနေတာတွေရှိတဲ့အခါကျတော့ဒါကတော့တော်တော်လေးကျွန်မထင်ပါတယ်ဆက်ကဲမယ်တင်တဲ့အခုသူတို့တော့ကျွန်တော်တို့ဒီ Facebook တွေပေါ်လာတဲ့အခါမှာပို့ပြီးတော့စူးရင်စရာကောင်းတာတွေအနေထားကိုရောက်တယ် Facebook ကိုကျွန်တော်တို့အခြေခံပြန်စားကလည်းဒီပေါ်ပေါ်နဲ့တုံးနိုင်နေတဲ့အချိန်မှာဒီအမုန်းတရားတွေကဒီ Facebook စာမျက်နှာတွေပေါ်မှာဆိုရင်တကယ်မှကိုကြောက်စရာကောင်းလာအောင်ဖြစ်နေရသည်ကျွန်တော်တို့တကယ်ကိုဒီတန်တန်ပေါ့နော်ဒီလက်တန်းစားတဲ့ကလည်းဗာပေမဲ့တကယ်အခြေခံဉာဏ်စားတွေမှာတချို့ကဒီဟာရဲ့အတိတ်နဲ့ကိုမသိသေးနဲ့ကိုဒါအမေရိကပြန်ပေါ်အောင်လုပ်နေရလို့မသိသေးနဲ့ကိုလိုက်လုပ်နေတာရှယ်လုပ်နေရရလည်းအများကြီးရှိတဲ့အတွက်တတော်တော်ဆုံးနေကြအခြေလေးကရှိနေလို့ယူဆပါတယ်
ဟုတ်ကဲ့ပါမက်ခင်လေးပြောသွားတာပါရှင်မက်ခင်လေးဒီဖြေစားပေးတာကျေးဇူးတင်ပါတယ်ဒီမှာတော့ရှင်တရားကိုကျွန်တော်တို့ Facebook ပေါ်မှာမှတ်ချက်လာရေးတဲ့ဒီမှတ်ချက်လေးကိုကျွန်မဖတ်ပြပေးချင်ပါတယ် တက်ချန်ဂျူဟာရီဆိုတဲ့တော်ရစီရေးထားတာပါမြန်မာနိုင်ငံကလူတွေလွတ်လပ်စွာရေးသားပြောဆိုခြင်းဆိုတဲ့ဟာကိုအတိအပယ်ကိုလိုရဘက်ကိုဆွဲယူပြီးတော့ online social media platform ကနေပြီးတော့ဆဲဆိုမှုတွေပတ်ပတ်ဆက်ဆက်လောက်တာမကောင်းပါဘူးဒီလိုဆဲဆိုခြင်းကလူမျိုးတစ်မျိုးရဲ့ယဉ်ကျေးသိမ်မွေ့မှုကိုထိခိုက်နစ်နာစေတယ်လို့ပြောချင်ပါတယ်ဆိုပြီးတော့ဒီတော်ရစီကသူ့ရဲ့အမြင်ကိုရေးလာပါတယ်နောက်ဂျွန်ဝုဆိုတဲ့တော်ရစီကတော့လူမှုကွန်ရက်ပေါ်မှာတော့လွတ်လပ်စွာလူမှုကွန်ရက်ပေါ်မှာတော့လွတ်လပ်စွာပြောလို့မရတာမြန်မာနိုင်ငံမှာပြောလို့ရမယ်ထင်နေတာတဲ့ထောင်ထဲတန်းရောက်သွားပါလိမ့်မယ်တဲ့သူကလွတ်လပ်စွာပြောဆိုခွင့်မရှိဘူးလို့ပြောထားပါတယ်။နောက်ညီညီဆိုတဲ့တော်ရစီကတော့အဲ့ဒါက VOA အဖွဲ့ကိုပြောတာပါတဲ့ဒီလွတ်လပ်စွာပြောဆိုခွင့်ပိတ်ပင်တင်နေဆိုတာပေါ့လေမြန်မာသားမြန်မာစကားပြောမြန်မာနိုင်ငံမှာမြန်မာပြည်ကဥပဒေကိုလေးစားဖို့လိုပါတယ်။နှစ်ချက်ကတော့ရိုဟင်ဂျာလူမျိုးမရှိပါဘူးအစိတ်ပင်ကြီးမလောင်စေချင်ပါတဲ့ဒီတော်ရစီကတော့ဒီလွတ်လပ်စွာပြောဆိုခွင့်ကိုကန့်တက်လာတဲ့ပုံရပါရဲ့နောက်ထပ်တော်ရရှင်တယောက်ကိုရန်နိုင်မှာကိုရန်နိုင်ကအခုလည်းမြန်မာနိုင်ငံကိုထိခိုက်နစ်နာစေအောင်လို့တစ်ဖက်သက်ဖော်ပြနေတာမင်းတို့ပဲတဲ့ဗီဒီယိုကိုပြောထားတာပါမင်းတို့အစဲခံရတာနည်းအောင်နေသေးရဲ့မင်းတို့ရုံးကပါဘုံခွဲခြင်းစိတ်ပေါက်တယ်ဆိုတော့ဒီအမေရိကန်ပြည်အောင်စုရဲ့ဒီတရားဥပဒေနဲ့သာဆိုရင်တော့ဒီလိုဒီအရေးယူခံရပြီလို့ထင်မိပါတယ်ကျမတို့ဒီအစီအစဉ်ဆုံးဖို့လည်း9မိနစ်လောက်ပဲလိုတော့တာမလို့ကျမဒီပင်နိုင်ဆွေးနွေးတဲ့သူတွေနောက်ပြီးတော့ခုနကတော့ဟိုကျမတို့စီကိုပါဝင်ပြီးဆွေးနွေးလာတဲ့ဒေါ်ရရှင်တွေကိုနည်းနည်းလေးသူတို့ရဲ့ဒီအထင်မြင်ယူဆချက်လေးတွေကိုမေးချင်ပါတယ်အရင်ဦးဆုံးဒီဦးတက်အောင်မန္တလေးကရှိပါလား
โอเค
ใช่ป่ะโอเคอุ้ยไอ้เฉยเนเน่เว้ยอย่าโลคัดตุตุเลยเปียวไปป่ะเนาะดีลุเล่สัวเปียวสู่ยีตากวนก็เลยไม่ถีไก่แท้ดีอมุธยาปัวมาสีเนี่ยสกาฤก็เลยโหไม่เปียวมีอ๋อสิลูกทุกคนบลูอาจารย์ดูโลย่ามั้ยโลทีมมาเลย
อุ้ยฤทธิ์ซงโมยเว้ยเปียอุ้ยฤทธิ์ซงโมยดาอธิกกันกลั่นปี้ป่ะครับอุ้ยฤทธิ์ซงโมยมาดีจีเดยอ๋อเตียยมาอ๋อดาจีติชะชะအကောင့်နဲ့ဆော်လိုက်တာအကောင့်ပြီးတော့ပါခင်ဗျာ
တ
ရားဥပဒေတွေကိုတော့အကောင့်လို့ကြောက်ကြပါလားဟုတ်ကဲ့ခင်ဗျ
ာဥပဒေစိုးမိုးရေးကိုတရားလုံးဆောင်ရမယ်ပေါ့နော်ဆရာဒေးဗင်မိုးအနေနဲ့ရောဘယ်လိုယူဆပါလဲရှင်ခက်တူတူလေးပြောပြပါနော
်ဟုတ်ကဲ့အဲဆုံးလာဒီမန္တလေးကဥတအောင်ပြောကြလို့ပေါ့ကျွန်တော်မြန်မာပြည်ကျတော့ဒီမိုကရေစီမှာလည်းလူနဲ့သေးတော့တရားဥပဒေစိုးမိုးရေးအစိကမန္တန်ရှိမယ်လို့ကျွန်တော်လည်းယူကြည့်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ဦးမမောင်မြင့်အနေနဲ့ဒီတရားဥပဒေစိုးမိုးရေးလုံးရမယ်လို့ဒီတော်ရရှင်တွေကပြောသွားတယ်ဒီအေးဒီအမုံတရားတွေဒီစကားတွေဒီအမုံတရားတွေဖြစ်နေပြီဆိုတာကိုဒီလွတ်လပ်စွာပြောဆိုခွင့်နဲ့ရနေတဲ့တပြိုင်တည်းဖြစ်ပါတယ်မြန်မာနိုင်ငံမှာရှိနေဖို့ဆိုရင်လူတို့ကိုဘယ်လိုများကျမတို့အသိဉာဏ်ပေးမှုတွေလုပ်နိုင်ပါမလဲဘယ်လိုထင်ပါလဲ
ဟုတ်ကဲ့ဒီအခုလိုမျိုးအမုံတရားပွားစီတဲ့စကားမျိုးမဟုတ်ဘဲနဲ့မှန်ကန်တဲ့သတင်းတွေကိုလူလူရှိအမြန်ဆုံးရောက်အောင်နဲ့လူလူကအဲ့ဒီသတင်းတွေပေါ်အဲ့ဒါဒီချင်းချင်းပြီးတော့ယုံဖို့နဲ့နောက်တစ်ခုကတော့အစိုးရဘက်အနေနဲ့ကလည်းတန်းကြီးမှာဘာတွေဖြစ်နေလဲဆိုတော့အမှန်တကယ်သိဖို့အတွက်ကတော့ဒီလွတ်လပ်စွာပြောဆိုခွင့်ရဲ့စိတ်ရဘိုင်းဖြစ်တဲ့ဒီသတင်းလောကအင်မတန်မှအရေးကြီးပါတယ်အဲ့တော့သတင်းသမားတွေအနေနဲ့လွတ်လပ်စွာသတင်းယူပိုင်ခွင့်နဲ့အဲ့ဒီယူထားတဲ့သတင်းကိုမှန်မှန်ကန်ကန်ဖန်တီးတာနဲ့ဖြန့်ချိနိုင်ဖို့ကမြန်မာနိုင်ငံမှာအင်မတန်မှလိုအပ်တယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ဦးမောင်မြင့်ကသတင်းလွတ်လပ်ခွင့်ကဒီမြန်မာနိုင်ငံဒီသတင်းမှန်တွေရပြီးတော့ပြည်သူတွေအဲ့ဒီပေါ်မှာမှန်ကန်တဲ့သုံးသပ်ချက်တွေရနိုင်ဖို့အရေးကြီးဆုံးပဲလို့သုံးသပ်သွားပါတယ်။ဟိုဆရာဦးသိန်းတန်းဦးအနေနဲ့ရောဒီမြန်မာနိုင်ငံကဒီလွတ်လပ်စွာပြောဆိုခွင့်လည်းရှိရမယ်။နောက်ပြီးတော့ဒီအမုံတရားဒီအခုလိုပွားများနေတာပေါ်ပြားနေပေါ်များမြင်နေရတာတွေကိုမမြင်ရအောင်လို့ဟိုအစိုးရဘက်ကဘယ်လိုများအခြေခံပြောင်းလဲနိုင်မယ်လို့ယူဆပါလဲရှင်။
ဒီကဆရာကြီးပြောတာအကုန်လုံးကိုပြန်အမတ်ကြီးဆရာဦးကြီးတကယ်ဆိုလို့ကြောသားအင်္ဂါမပေါ်ကြလဲနဲ့နော်ဟောက်လန်းဆရာမပြောပဲနဲ့အင်္ဂါလေးကြီးရတယ်အောက်လန်းဆရာလေးကြီးရတယ်နောက်ကတတိယဆရာကြီးတကယ်ဆိုလို့လုပ်ရမယ်နောက်တစ်ခုကတော့ဆရာကြီးမင်းပြောလို့ရယ်တရင်းပတ်တယ်လို့ဆရာကြီးနေနေတာအတန်းတန်းတန်းကစကြတယ်နော်နောက်တတိယတစ်ချက်ကတော့ဒီဒေါက်တင်ပြောခဲ့တဲ့အတိုင်းပဲအမိုးတရားတွေမပေါ်ွားအောင်ပြောကျွန်တော်တို့ပညာရေးအစီအစဉ်ပါနော်ပညာရေးစီစဉ်ရေးမှန်မှန်တိုင်းနဲ့လုပ်ကြရတယ်။အဲ့ဒီတော့ကျောင်းပေါင်းမှုယူအပ်တယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဟုတ်ကဲ့အဲ့ဒါကဒါအစိုးရကလှုပ်ဆောင်တဲ့အချက်တွေကိုဦးသိန်းတန်းအကြံပြုတာဖြစ်ပါတယ်။မက်ကင်းလေးအနေနဲ့ကလူတို့ဘက်ကဘလို့စိတ်တမျိုးနဲ့ဒီအခြေအနေကိုဒီလိုအစိုးရကလည်းဟိုတင်စားပေးလာခင်ရင်နောက်ပြီးနိုင်ငံတကာရဲ့ဒီလူအခွင့်အရေးအခြေခံလူအခွင့်အရေးအခြေအနေလွတ်လပ်စွာပြောဆိုခွင့်လေတော့အမုံတရားဆိုတာသူများကိုဟိုဒီလွတ်လပ်စွာပြောဆိုခွင့်ကိုလက်ကမ်းပြုပြီးတော့တုံးလို့မရဘူးဆိုတာသိအောင်လို့လူတို့ဘက်ကဘလို့ပြင်ဆင်မှုတွေလိုအပ်ပါလားရှင်ဘလို့စိတ်အနေထားပေါ့နော်
အဲ့ဒါတော့ကျွန်မထင်တယ်နည်းနည်းတော့ဖက်အောင်မယ်လို့ထင်တယ်လူတို့ကလေတိတ်ပြီးတော့ဖက်အောင်မယ်ဆိုတာဒီလိုပါကျွန်တော်တို့လူတို့ကဟိုတိတ်ပြီးတော့ပညာရေးအချင်းပေါ့ကျွန်တော်တို့အခက်အဆက်ဆက်ဖြည့်ဆည်းထားတဲ့ဟာအခုချိန်မှာအရင်ကဖြည့်ဆည်းတဲ့လူတွေကလူကြီးပိုင်းလူသားပိုင်းရောက်လာတဲ့အခါကျတော့ တတော်လေးမှစိတ်ကားရကျွန်တော်တို့ဒီအမုန်းပြရရင်မဟုတ်ဘူး။ဒါမှမဟုတ်ဆိုရင်အကျန်းဖက်ဖို့တောင်မှလက်ရင်နဲ့ကတော့ဖြစ်နေတော့တတော်လေးကျွန်တော်တို့အချိန်ယူရမယ်လို့ဒီစားရဒါစိတ်ပြက်လို့ပြောတာတော့မဟုတ်ဘူး။တကယ်တော့စိတ်ပြက်စရာဖြစ်နေတယ်။ဒါပေမဲ့ကျွန်တော်တခုမြင်တာကတော့အခုကဆိုရှယ်မီဒီယာကိုအင်တာနက်အသုံးနေကြတယ်၊ကျောရုံးမျိုးကအသုံးနေကြတဲ့အတွက်ဆိုရှယ်မီဒီယာတွေမှာအမုန်းစကားတွေ၊ကောလာဟလတွေမမှန်တဲ့သတင်းတွေဖြန့်နှံ့ဟာကိုဒါတွေကိုသတင်းပြားပြီးတော့ဆောင်ကျဉ်တင်နေဆိုတာကို Facebook တွေ၊ Media တွေကနေပဲဆိုရှယ်မီဒီယာတွေပဲတစ်ဆင့်ကျွန်တော်တို့ကကမ်ပိန်းတွေပညာပေးတဲ့အဲပို့စီတင်ပြီးတော့ပဲကျွန်တော်တို့ပြန်ပြီးလူလူကိုပညာပေးတဲ့နေရာပဲအထူးအောင်ဆုံးဖြစ်မယ်လို့ထင်တယ်။နောက်တစ်ခုကတော့ဘုန်းတော်ဖြစ်ရဆရာတွေအားလုံးပြောသွားတယ်လို့ပဲ။အမှုကြီးကြီးတစ်ခုပေါ့။ကောင်းတစ်ခုလောက်ကိုပဲကျွန်တော်တို့ဆံပြဖို့ကြီးကြီးအဲ့တော့ဥပဒေအရဒီတီဂျီမမကိုပြည်တံနဲ့တက်တက်အသေးသေးစားလုတ်ပြလိုက်လို့ရှိရင်ကျမတို့လူတွေခုမုံတရားပြောနေတဲ့လူတွေတစားပိတ်ပန်းတယ်လို့ထင်တယ်။အဲ့ဒီလိုမျိုးမလုတ်ရဲတဲ့နဲ့အစိုးရကဘာလို့စိတ်ချိန်နဲ့မှမတီးလုံနေဆိုရင်တော့ရှေ့ဆက်တိုးပြီးတော့ပို့ပြီးတော့အငြင်းရှိတဲ့အနေအထားကိုရင်ဆိုင်ရမယ်လို့ကျမတို့မြင်ပါတယ်။
ဟုတ်ကဲ့ပါအမခင်လေးဟိုဒီလူတွေကြားထဲမှာလူတဦးနဲ့တဦးကြားဟိုခွဲခြားမှုတွေမရှိအောင်ပေါ့နော်ဟိုနောက်ပြီးတော့ငငယ်လေးတွေကလည်းဒီလိုအမုန်းတရားဆိုတာမပြောရဘူးသူများဟိုဒီနှိမ်ချတဲ့သူများလူမျိုးကိုနှိမ်ချတယ်ဒါမှမဟုတ်လေလူတဦးတယောက်ကိုနှိမ်ချတဲ့စကားတွေနဲ့ဒီပြောဆိုလွတ်လပ်စွာပြောဆိုခွင့်မရှိဘူးဆိုတာသိဖို့ဆိုရင်ဒီပညာရေးစနစ်မှာဘာလို့ပြုရှင်ကြောင်းလဲနိုင်မလဲရှင်
အဲ့တော့ကျမတို့အကြောင်းတင်လို့ဒီမှာပါပေါ့နော်ဒါကြီးကိုထည့်ပြီးတော့ဒီကျမတို့ civic education ဆိုပြီးတော့ကျမတို့ရက်သက်ပေါ်စီရတော့တင်ရရရှိတယ်အဲပြည်သူညီတီတွေလည်းဟိုနော်ဒီကဲဦးမှာကျမ civilized ဖြစ်တဲ့လူတွေပြောကျင်လာတော့ဗုဒ္ဓဘာသာတွေဖြစ်ဘယ်ဘာသာဝင်မဲ့ဖြစ်ဖြစ်ဘယ်နိုင်ငံမှာပဲမဆိုအခြေခံလေးစားလိုက်နိုင်ရမယ့်အချက်ကလေးတွေတော့ကျမတို့အကြောင်းတင်လို့ဒီမှာထည့်ပြီးတော့သင်ကြားတင်တယ်လို့ထင်တယ်ဒီကိစ္စတွေကိုလည်းကျမအစိုးရအနေနဲ့ကိုပညာရေး reform ကိုပြန်လုပ်နိုင်မယ်လို့ယူဆတဲ့အချိန်မှာ internet ပြင်တော်တဲ့အချိန်ဖြစ်တဲ့ဒါတွေလည်းထည့်ပြီးတော့စဉ်းစားတင်တယ်လို့ကျမမြင်ပါတ
ယ်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်ပါဝင်ဆွေးနွေးပေးတဲ့သူတွေရောဒီပင်နိုင်ဆွေးနွေးပေးကြတဲ့သူတွေအားလုံးကိုရောကျမတို့တိုက်ရိုက်လေးလိုက်အစီအစဉ်ကနေဖြည့်ဆည်းပေးတင်ပါတယ်ရှင်Thank you.